ီရင်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံရထားကအာဏာရှင်စနစ်တွေကိုတရုတ်ကထောက်ခံပံ့ပိုးနေတာကိုတုံ့ပြန်ဆောင်ရွက်ဖို့ကမ္ဘာမှာဥဆောင်နေတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့မြို့မောင်းအဖွဲ့ဖွဲ့စည်းတင်ကြောင်းဖြေရှားတဲ့ဗြိတိန်ပါလီမန်အမတ်တွေကအကြံပြုတိုက်တွန်းခဲ့ကြပါတယ်။တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကိုစောင့်ကြည့်ဖို့အတွက် China Research Groupတရုတ်နိုင်ငံဆိုင်ရာသုတေသနအဖွဲ့ကိုလက်ရှိဗြိတိန်အာဏာရကွန်ဆာဗေးတစ်ပါတီကပါလီမန်အမတ်တွေဖွဲ့စည်းခဲ့ပါတယ်။ဒီအဖွဲ့ကိုတည်ထောင်သူတအူးလည်းဖြစ်ဗြိတိန်ပါလီမန်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ကွန်ဆာဗေးတစ်ပါလီမန်အမတ်တอมတာဂျန်ဒက်ကနိုင်ငံတကာစနစ်နဲ့အညီတရုတ်အနေနဲ့ပြောင်းလဲဆောင်ရွက်ဖို့ဖြစ်တယ်လို့အခုလို VOA ကိုပြောပါတယ်
။ What we're trying to do is to encourage it to change within a rules-based international system.So that the people of China
တို့လုံနေတာကစီမီစီကန်တွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်အတွင်းပြောင်းလဲအောင်အားပေးဖို့ဖြစ်ပါတယ်။ဒါမှသာတရုတ်ပြည်သူတွေအနေနဲ့သူတို့ရသင့်ရထိုက်တဲ့အခွင့်အလမ်းတွေရရှိနိုင်ပြီးကျန်တဲ့ကမ္ဘာကြီးမှာလည်းချိန်ချောက်မှုတွေရှိမှာမဟုတ်ဘူးလို့ပြောသွားတာပါ။ဒါပြင်တရုတ်နိုင်ငံဆိုင်ရာသုတေသနအဖွဲ့ရဲ့မူဝါဒအကြံပြုချက်တွေထဲမှာတရုတ်ဩဇာလွှမ်းမိုးမှုကိုဟန်ချက်ညီစေဖို့ထိပ်တန်းဒီမိုကရေစီစင်နိုင်ငံကနေညွန်ပေါင်းအဖွဲ့ဖွဲ့စည်းဖို့နဲ့လူခွေရေချိုးဖောက်တယ်လို့စွပ်စွဲခံထားရတဲ့တရုတ်လူမျိုးတဦးချင်းစီကိုပိတ်ဆို့အရေးယူဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။